ပြီးခဲ့တဲ့မေလလေကတိုက်ခိုက်ခဲ့တဲ့မိုးခါမုန်တိုင်းကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူတပန်းကျော်လောက်နေရေးစားရေးအကူအညီတွေလိုအပ်နေချိန်မှာကုညီကယ်ဆယ်ရေးအဖွဲ့တွေခရီးသွားလာခွင့်ကိုစစ်ကောင်စီကပိတ်ပင်လိုက်တာပါသွာလာခွင့်ပိတ်ပင်တဲ့အကြောင်းကြားစာရတဲ့ပရဟိတကုညီရေးအဖွဲ့တစ်ခုရဲ့အဖွဲ့ဝင်တယောက်က VOA ကိုအခုလိုပြောပါဗျာ
အဖွဲ့တွေကအဖွဲ့ချင်းလိမ့်မုံပြီးတော့မှပိုးတယ်လို့ပြောတယ်ပေါ့နော်ဒါပြည်ရဲ့အကုန်လုံးကိုရောက်ပြီလားဆိုတော့ကျွန်တော်မသိရသေးဘူးပေါ့ဒီထုတ်ပြန်လေးစာမှာတော့လေဘလို့အခြေအနေတွေဘလို့အကြောင်းအကျောင်းဘလို့အခြေအနေတွေရှိလို့အခုလိုပြင်ပြလာကြည့်ဆိုတဲ့အမျိုးတွေကိုတော့ဟိုတတိယပေါ်ပြမထားဘူးပေါ့လေနောက်ပြီးတော့မှဘယ်အချိန်ထိပိတ်ထားမယ်ပြီးတော့ကျွန်တော်လည်းစာမျိုးကိုလည်းပေါ်ပြတာမရှိဘူးပေါ့နော
်မုံတိုင်းတန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုပြန်လဲထူထောင်မှုနဲ့ဒုက္ခတွေရိအစဉ်ပြေဖို့အတွက်ပြည်ရင်းပြည်ပအကူအညီပေးရေးအဖွဲ့တွေအပါအဝင်ရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတို့လှုပ်ဆောင်နေကြပြီမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကပြောနေချိန်မှာအခုလိုပိတ်ပင်လိုက်တာပါရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းကတော့ရခိုင်ပြည်နယ်မှာကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုမိုးလေဝသကြောင့်ဒီလဂျွန်လ23ရက်နေ့အထိသာယာယီရပ်ဆိုင်ထားတာဖြစ်တယ်လို့ကြာတာပရိနေညနေပိုင်းက VOA ကိုပြောပါတယ်
မိုးလူသားကြီးညာချင်းရှိတယ်နော်ကိုကူညီကစရေးတွေကို73ရက်နေ့အတွင်းမှာမိုးကြီးမယ်လေတိုက်မယ်မြည်ရဟိုနှိုင်းကြီးမှာပေါ့နော်အဲမိုးလူသားကထုတ်ပြန်တယ်ဆိုပြီးတော့ဒီနေ့ပဲအခုပဲစီးပေးရငါတို့ထွက်လာတော့ဘုချုပ်ကြီးထွန်းထွန်းတော်ကဟိုရောက်နေတဲ့သင်္ဘောနှစ်စီးသင်္ဘောစိတ်မှာကတ်ထားတယ်အဲ့ဒီသင်္ဘောစိတ်ကိုခွာပြီးတော့မပြီးကျွန်းနောက်ဘက်ကိုတက်ဖို့သွားကြတယ်73ရက်နေ့ထိမိုးလူသားကမိုးကြီးမယ်လေကြီးမယ်နှိုင်းကြီးမယ်လို့ဆိုတော့ရန်ကုန်ကသင်္ဘောတွေလည်းဒီမထွက်ရဘူးနော်ဒီကသင်္ဘောတွေလည်းရန်ကုန်ပြန်လို့မရဘူးအဲ့အခုမုံတိုင်းဒီခိုမဲ့နေရာကိုပို့မယ်အခုကတို့နော်အဲ့လိုမိုးလူသားကြောင့်မကတိကတကွာဘာဖြစ်လို့ပိုက်မှာတော့နေပြီရှိလား
လူသားချင်းစာနာတဲ့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုခွင့်ပြုထားတဲ့သွာလာခွင့်ဆိုင်းငံ့လိုက်တဲ့အတွက်မုံတိုင်းတန်တဲ့နေရာတွေအတွက်အခြေအနေပိုဆိုးစေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာကထုတ်ပြန်ပါတယ်လောလောဆယ်အထိမုံတိုင်းတန်တဲ့ပြည်သူတသိန်းတသောင်းအတွက်နေရာထိုင်ခြင်းနဲ့လိုအပ်တဲ့အကူအညီတွေပေးခဲ့တယ်လို့အိုချာရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကမ္ဘာ့စစ်နေအခအဖွဲ့ WFP နဲ့မိတ်ဖက်အဖွဲ့အစည်းတွေကလည်းရခိုင်ပြည်နယ်မြောက်ပိုင်းနဲ့မကွေးတိုင်းဒေသကမုံတိုင်းတန်တဲ့ပြည်သူနှစ်သိန်းသုံးသောင်းအတွက်အသက်ကယ်စစ်နေအခတွေထောက်ပံ့ပေးပြီးဖြစ်တယ်လို့မုံတိုင်းတန်တဲ့ဒေသကလူဦးရေ၈သိန်းလောက်ကို၃လစာအရေးပေါ်ထောက်ပံ့နဲ့ငွေသားတချို့ထောက်ပံ့ဖို့ဆောင်ရွက်နေတယ်လို့လည်း WFP ရဲ့မေလကုံ31ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မုံတိုင်းတန်တဲ့ပြည်သူတွေအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတဲ့အချိန်မှာအခုလိုကူညီကယ်ဆယ်ရေးအဖွဲ့ဝင်တွေရဲ့ခရီးသွားလာခွင့်နဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပိတ်ပင်လိုက်တာဟာစစ်ကောင်စီအနေနဲ့မလုပ်သင့်တဲ့လုပ်ရဖြစ်တယ်လို့လည်းရခိုင်ရေးလေးလာသုံးတတ်သူလွတ်တော်ကိုစလေဟောင်းဥဖေတန်းကပြောပါတယ်
။ဟောကျွန်တော်တို့မြင်တာကတော့ဒါကနိုင်ငံရေးစီးရေးရသူတို့ဖြစ်ရှင်တယ်လို့ဒီဒုက္ခတွေကယ်ဆယ်ရေးပေါ်မှာပေါ့နော်နိုင်ငံသားတွေဖွဲ့စည်းလို့မှာသူတို့လိုချင်တဲ့ပုံစံမျိုးဟိုမချုပ်ကင်နိုင်တဲ့အတွက်နိုင်ငံရေးစီးရေးရသူတို့အတုံးမချနိုင်တဲ့အတွက်အဲ့လိုမစားရတဲ့အမဲတဲနဲ့ပဲဆိုလို့ပေါ့နော်။ဟောသူတို့အဲ့လိုတစ်ပြက်ကလေးလိုရမျိုးလိုဖြစ်နေလို့မြင်ပါတယ်။အဲဒါကဒီအချိန်မှာတော့အော်တော်တော့ကိုမချစ်တဲ့လူရပါအစိုးရကောင်းတရားရဲ့လူရလည်းမဟုတ်ဘူးလို့ကျွန်တော်အဲ့လိုမှတ်ချက်ပြုရှင်ပါခင်ဗျာဟုတ်ကဲ့
မိုးလေဝသနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနရဲ့တောက်ကြနေနေလေထုတ်ပြန်ခြင်းအရာဘင်္ဂလားပင်လယ်ော်အရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနယ်ဆဲလ်ဟာပိုမိုအားကောင်းလာပြီးလာမယ့်24နာရီအတွင်းပိုမိုအားကောင်းတဲ့လေဖိအားနယ်ရံဝင်းအဖြစ်ရောက်လာနိုင်တယ်လို့ထုတ်ပြန်ထားပါတယ်ဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းစစ်တွေမြို့ကနေတောင်ပိုင်းမြို့နယ်တွေကိုပြေးဆွဲနေတဲ့ရေရင်တွေကိုလည်းကြာတာပရင်းတွေကစပြီးရပ်ဆိုင်ခဲ့ပါတယ်ခင်ဗျာ